ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIU ထင်းချုပ်ရွာကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အင်ကွန်လာကျေးရွာအထက်တန်းကျောင်းနဲ့တရုတ်မြန်မာနယ်စပ်မိုင်းကြာရံမြို့ကဒုက္ခသည်စခန်းမှာကိုဗစ်ရောဂါပိုးတွေ့တဲ့လူနာ800လောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်ကွန်လာရွာမှာကျောင်းသား400ကျော်နဲ့မိုင်းကြာရံမှာ400နီးပါးလောက်ကူးစက်ခံရပြီးဆေးဝါးနဲ့စားနပ်ရိက္ခာအခက်အခဲတွေရှိလာနိုင်တယ်လို့ဆိုပါတယ်ဒီကြောင့်မြန်မာပြည်ကပေးပို့လာတဲ့သတင်းကိုကိုအောင်လင်ဦးကပြောပြမှာပါ
ချင်းလုံးရဲ့ဖွဲ့ KIO ထင်းကျွရာကချင်ပြည်နယ်အင်ဂျင်ရံမြို့နယ်ကအင်ကွန်လာကျေးရွာထက်တန်းကျောင်းမှာကိုဗစ်ရောဂါပိုးကူးစက်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကောမှာစတင်တည်ပြခဲ့ပြီးဗိုလ်ထုနေထိဆိုရင်တော့450လောက်ရှိနေပါတယ်။ရောဂါကူးစက်သူတွေများလာတာတွေ့ရတယ်။ရောဂါလက္ခဏာပြင်းထန်တာမျိုးတော့မတွေ့ရဘူးလို့လည်း KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီလိုမျိုးပြောပါတယ်
။ကိုတော့ဒီဟာသားတွေကိုလည်းနေပွားဖြစ်တယ်ရှိပါတယ်။အဲကျောင်းဆရာကဒီမှာလည်းဖြစ်တာဖြစ်ကြလေအပြည့်အဖြစ်တာတော့ကျောင်းမှာပေါ့ဗာဒီကျောင်းပေါ်တာဆုံးပါအစဖြစ်တာဖြစ်ပါလေကုတ္တိကတော့အဲ400ကျော်တိထားတာရှိရပါတယ်ဒါမဲ့ဒီယောဂအရှင်များတော့ဒီကူဝါတော့မရှိဘူးခင်ဗျာ
အင်္ဂလာချီရထက်တန်းကျောင်းမှာတော့အင်ဂျင်နီယာမျိုးနွယ်နဲ့စွန်ပါဘုံမျိုးနွယ်ကကျေးရွာကြီးကကျောင်းသားတွေလာရောက်တက်လေရှိပြီးဘာသာရေးဖွဲ့စည်းတွေကဖွင့်လှစ်ထားတဲ့ပေါ်တာဆောင်တွေမှာနေထိုင်ကြပါတယ်အင်ဂျင်နီယာမျိုးနွယ်ဟာမေခနဲ့မေလိကမြင်းနဲ့တွေ့ချာကတွေ့ကြံဒေသမှာတည်ရှိပြီးအတော်လာခက်ခဲတဲ့ဒေသဖြစ်တယ်လို့ပြီးခဲ့တဲ့လတွေကစစ်ကောင်စီတပ်တွေနဲ့ KIU ကြားတပ်ဖွဲ့တွေဖြစ်ပေါ်လာကြောင်းလုံခြုံရေးတင်းကျပ်ထားတဲ့ဒေသလည်းဖြစ်ပါတယ်။လုံလုံစံမှာတော့ယောဂပိုးကူးစက်ခံရသူတွေကိုတရားခွဲကုသပေးနေတယ်လို့အတော်လာကန့်တတာတွေလည်းလုပ်ထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်းကူးစက်မှုအခြေအနေတွေပိုဆိုးလာမယ်ဆိုရင်စီးပွားနဲ့ရိတ်ခါအာဟာရပို့ဆောင်မှုအခက်အခဲရှိနိုင်တယ်လို့လည်းဗိုလ်မှူးကြီးမြော်ဘူးကပြောပါတယ
်။ယောဂတွေပုံမှန်ပြည်နေတာလားကိုယ်စံပြတ်မှတ်သားမယ်ဆိုလို့ရှိရင်တော့ခက်ခဲတော့များရှိနေပါလေ။ဒါကြောင့်လည်းဆိုတော့အဲဒီမချိနာတဲ့ကနေပဲဆက်တယ်လို့ရတဲ့နေရာဖြစ်ပါလေ။တခြားနေရာနဲ့ဘာမှဆက်တယ်လို့အဲဒီဖေဝတီကြီးဒီတော့ယူလို့လည်းမရဘူး။ဆိုတော့အဲစူရလို့ရှိရင်တော့ခက်ခဲရှိနေပါလေ။အဲနောက်တစ်ခုရှိတာကတော့အဲ့ဒီယောဂါတွေပြီးခဲ့တဲ့ဒီအစာအာဟာရတွေတော်တော်များများထောက်ပတ်ကြရတဲ့ယောဂါတွေဖြစ်တယ်ဆိုတော့အဲ့ဒီကအာရဒီကိုအားရှိတဲ့အစာအစာတွေဖတ်ဖတ်ပြီးကြလဲရေးကြည့်တာလားအဲ့ဒါမျိုးလဲအဲဒီဆက်တယ်တော့အဲဒီလဲဘယ်လိုပြောမလဲခက်ခဲရှိလာနိုင်ပါတယ်ဟုတ်ကဲ့ပ
ါဒီချိန်ထဲမှာပဲဇွန်ဇူလိုင်လောက်ကကိုဗစ်ပိုးကူးစက်မှုမြင့်မားခဲ့တဲ့ KIO ထိချုပ်ရာတရုတ်မြန်မာနယ်စပ်မန်ဂျာယံမြို့မှာလဲပိုးကူးစက်မှုတွေပြန်လည်မြင့်တက်လာနေပါတယ်ကျောင်းပြန်ကူးစက်မှုကြီးကျုံရတဲ့မန်ချက်ရမှာကူးစက်မှုအများစုဟာပါကတောင်စစ်တေးဒုက္ခသည်စခန်းမှာဖြစ်ပါတယ်။လူကြီး3000ကျော်ရှိတဲ့ဒုက္ခသည်စခန်းမှာလူငယ်ရောဆစ်ဆစ်ပြီး200ကျော်ကူးစက်နေတဲ့အကြောင်းလဲစခန်းမှာအကူအညီပေးနေသူတယောက်ကပြောပါတယ်
။ဒီကျွန်တော်ရှိနေတဲ့ IDP စခန်းတစ်ခုဖြစ်တဲ့ဒီပါကတောင် IDP စခန်းကရောအနောက်900ကျော်ပေါ့နော်။မင်းရပဲဒီ IDP စခန်းကနေဒီ Care Center Treatment Center ဆက်ပြီးရှိတယ်ဒီလက်ရှိပုံမှာရှိနေတဲ့လူကအဲ့တော့30ကျော်ရဲ့နောက်ချောပြည်ကျောင်းတစ်ခုက60ကျော်ရဲ့နောက်ဒီဒေတာဝန်ကျင်ကလည်းစီစီချမ်းမှလည်းဖြစ်နေတာ same or treatment center အမှတော်ရဲ့ကိုအင်္ဂါတို့ကြောက် home quarantine နဲ့လို့နေလူရဲ့ဆိုရင်ဒီမှာဖြစ်နေအခုက300ကျော်400ပေါ့နော်ဒါတော့အခုထပ်ဖြစ်ထားသေးတယ်
ဒီကနေ့ဇွန်ဇူလိုင်လပြည့်အတွင်းမှာအတော်လာကတ်တက်ခဲ့တဲ့လက်ရှိစစ်ဘေးဒုက္ခသည်စခန်းမှာရိတ်ခါမထောက်ပံ့တာ300ကျော်လာတဲ့ကြောင့်စားနပ်ရိတ်ခါခက်ခဲကြုံရတယ်လို့စီးပွားလိုအပ်ချက်တွေရှိနေတယ်လို့လည်းသူကပြောပါတယ်
။အထူးကလိုအပ်ချက်ကတော့အစားအသောက်ရစီးပွားရလို့ကျွန်တော်ပြောရမှာဒီလိုဆိုဒီအဒီစခန်းမှာကစားနပ်ရိတ်ခါပြက်လက်နေတာ300ကျော်ရှိပြီလေအခြေခံစားနပ်ရိတ်ခါကဖန်စီစားပေးပေါ့နော်မရတာဆော့300လောက်ရှိပြီစားတော့ခက်ခဲတယ်ဆိုတော့ positive ဖြစ်ပြီးဆိုတော့ဒီလေတိုင်းပဲကျန်မာလေတော့ကောင်းဖြစ်သွားပြီဒီ positive ကလေးသွားပြီးတော့ဆက်ကြည့်ဖို့ဒီဆိုင်ကလည်းဒါပြဿနာဖြစ်တယ်ဒီအစ်မလည်းအမှန်ရှိရစီအောင်လို့ဘိုင်းကိုမျက်မိကြည့်ခါမှာစီးပွားပိတ်ကြတော့ဒါပြဿနာများလို့လည်းပြီးရင်အောက်ဆီဂျင်နဲ့လိုအပ်နေတယ်အောက်ဆီဂျင်လိုရတယ်ဆိုတော့ ready ရှိထားဖို့လိုတယ်လို့ပြော
ဆရှိမှာတော့မန်ချက်ရမှာယောဂဆူဆူဝါဖြစ်တဲ့အခြေအနေမျိုးမရှိပဲအရင်ကကုသရေးဆောင် ICU မှာလူနာ2ယောက်သာရှိပါတယ်ကိုဗစ်ရောဂါကူးစက်မှုကြောင့်တရုတ်နိုင်ငံဘက်ကနေဆက်ကိုပိတ်ထားပြီးစားနပ်ရိတ်ခါတင်သွင်းမှုခက်ခဲနေတယ်လို့အာလူတိတ်ကိုကျန်းကိုတစ်သိန်းလောက်ထိဈေးမြင့်တက်နေပါတယ်မန်ချက်ရမှာကိုဗစ်ကူးစက်မှုတွေပြန်မြင့်လာတဲ့ကြောင့်ဂျာတာဘင်းတွေကစပြီးအသွားအလာကန့်သတ်မှုတွေကိုလည်းပြန်လည်ချမှတ်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့မန်ချက်ရမြို့မှာကိုဗစ်ရောဂါပိုးရှိမရှိစစ်စစ်စမ်းသပ်မှုတွေလုပ်နေပြီးပုံမှုတွေ့တဲ့သူတွေကိုတော့ကာကွယ်ဆေးထိုးပေးတာလည်းရှိပါတယ်။မန်ချက်အမျိုးမှာဇွန်ဇူလိုင်လတွေကကိုဗစ်ကူးစက်သူလူနာ4500ရှိခဲ့ပြီးအတော်လာကန့်သတ်မှုတွေလည်းလုပ်ခဲ့ပါတယ်။ဟော်ကိုလာကုန်းမိုင်းမှာပိုးတွေ့လူနာ200လောက်သာကျန်တော့တာကြောင့်စက်တင်ဘာလ1ရက်နေ့ကစအတော်လာကန့်သတ်မှုတွေကိုလည်းဖြေလျှော့ခဲ့တာဖြစ်ပါတယ်ခင်ဗျာ။